လာမယ့်ရွေးကောက်ပွဲအတွင်းနိုင်ငံတကာရဲ့ဖိအားပေးတာတွေကိုဂရုမပြုဘဲရွေးကောက်ပွဲအောင်အောင်မြင်မြင်ကျင်းပနိုင်ဖို့အတွက်မဲဆန္ဒရှင်ပြည်သူတွေပူးပေါင်းပါဝင်ကြဖို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကတိုက်တွန်းလိုက်ပါတယ်။လာမယ့်ရွေးကောက်ပွဲမှာတော့လက်တလောတိုက်ပွဲတွေဖြစ်ပွားနေတဲ့ကိုကန့်ဒေသနဲ့ဝါဒေသတွေကိုနယ်မြေအေးချမ်းမှုပေါ်မူတည်ပြီးရွေးကောက်ပွဲကျင်းပဖို့အလားအလာနည်းတာကလွဲရင်ကချင်ပြည်နယ်အပါအဝင်တနိုင်ငံလိုအထိုင်းအတာနဲ့ရွေးကောက်ပွဲကျင်းပသွားဖို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကပြောလိုက်ပါတယ်။အပြည့်အစုံကိုတော့ကိုစီသူကပြောပြပေးပါမယ်ရှင
်။လာမယ့်အော်တိုဘာလကုန်နိုဝင်ဘာလဆန်းမှာကျင်းပမယ့်ရွေးကောက်ပွဲမှာနိုင်ငံတကာရဲ့ဖိအားတွေကိုအလေးကြီးပြုသွားမှာမဟုတ်ဘဲနဲ့ပြည်သူတွေရဲ့ဆန္ဒမဲတွေကိုပဲဦးစားပေးသွားမယ်လို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကသတင်းမီဒီယာတွေနဲ့ရန်ကုန်မြို့မြန်မာငင်းချမ်းရေးဆန္ဒမှာဒီကနေ့တွေ့ဆုံစဉ်ပြောဆိုလိုက်တာပါ
။သူနိုင်တဲ့ရင်းနဲ့ပါတီမနိုင်လို့လူဆန္ဒမတင်ဘူးဆိုရင်ဒီအောင်လို့ကြောင်လက်မခံဘူးလေဟာသူနိုင်စင်တဲ့ပါတီနိုင်တာဟာသူလူဆန္ဒတင်ရတယ်လို့သဘောထားနေလို့ပဲနော်လူလူသဘောထားနေဖြစ်မှာဘယ်ပါတီနိုင်တယ်လူသဘောထားနေဖြစ်မှာနော်သူနိုင်စင်တဲ့ပါတီမနိုင်လို့ရှိရင်လူလူသဘောထားမတင်ဖို့တဲ့ကြောင်မြန်မာပြည်ကိုပိတ်ဆို့မယ်ဆိုရင်အခါတရားပိတ်ကြတော့ဂိမ်းဆိုင်နော်ဟလာပရက်ရှာဂိမ်းဆိုင်ပါဘူးနော်ဟလာတို့ရဲ့အာတို့ပြည်ထဲမှာရှိရတယ်တို့တွေကစီစီလုံးလုံးချစ်ချစ်ခင်ခင်နဲ့တွဲလို့မယ်ဆိုမြန်မာပြည်တို့တက်မှာအဲကြောင့် people pressure တော့ sorry ပ
ါလာမယ့်2015မြန်မာနိုင်ငံရွေးကောက်ပွဲဟာပြည်သူတွေလက်မခံနိုင်တဲ့ရွေးကောက်ပွဲမျိုးဖြစ်လာခဲ့ရင်အမေရိကန်နဲ့မြန်မာနိုင်ငံချစ်ကြည်ရေးဆက်ဆံရေးထိခိုက်လာနိုင်တယ်လို့အမေရိကန်ထက်လွတ်တော်လူများစုခေါင်းဆောင် Mitch McConnell ကပြီးခဲ့တဲ့ရက်ပိုင်းအတွင်းကပြောဆိုထားပါတယ်အခုရက်ပိုင်းအတွင်းနိုင်ငံအနှံ့အပြားအခြေခံမဲစင်းတွေကိုထုတ်ပြန်ထားပြီးတော့မဲဆန္ဒရှင်တွေကိုမဲစင်းတွေလာရောက်ကြည့်ရှုကြဖို့ရွေးကောက်ပွဲကော်မရှင်ကတိုက်တွန်းထားပါတယ်မဲစင်းပြုစုအားမှာအိမ်တော်စုစည်းင်းကိုအခြေခံတာဖြစ်တာကြောင့်အခြေခံစည်းင်းစရာမှောင်ရင်းနေရင်မဲစင်းမှောင်ရင်းနိုင်တယ်လို့ကော်မရှင်ဥက္ကဋ္ဌကပြောပါရယ်။ဒါကြောင့်အခြေခံမဲစင်းမှာကုနံမဲပါမပါသက်ဆိုင်ရာမဲယုံကိုလာပြီးတော့ကြည့်ကြဖို့မဲစင်းမပါတာမဲစင်းမှားနေတာတွေကိုပုံစံစာရွက်တွေဖြည့်ပြီးတော့မဲစင်းမှန်အောင်မဲဆန္ဒရှင်ပြည်သူတွေကဝိုင်းဝန်းပါဝင်ကူညီပေးကြဖို့ရွေးကောက်ပွဲကော်မရှင်ကတိုက်တွန်းလိုက်တာပါ။ဝါဒေသနဲ့ကိုကန့်ဒေသတွေမှာတော့လက်တလောအခြေအနေတွေကြောင့်ရွေးကောက်ပွဲကျင်းပပေးနိုင်မှာမဟုတ်သေးပဲနဲ့ရွေးကောက်ပွဲမတိုင်ခင်နယ်မြေအေးချမ်းလာခဲ့ရင်တော့ရွေးကောက်ပွဲကျင်းပပေးသွားမယ်လို့ကော်မရှင်ဥက္ကဋ္ဌဦးတင်အေးကပြောပါရယ်ကချင်ပြည်နယ်မှာတော့ဒေသအတော်များများမှာရွေးကောက်ပွဲကျင်းပပေးနိုင်ဖို့စီစဉ်ပေးသွားမှာဖြစ်ပြီးတော့ရွေးကောက်ပွဲမလုပ်နိုင်တဲ့ဒေသတချို့ကိုဆိုင်းငံ့ထားမယ်လို့လည်းဦးတင်အေးကပြောပါရယ
်ခုလုံးလုံးစေကျွန်တော်ရထားတာတော့နောက်ခုနပြောတဲ့ခင်ဗျပြောသွားတဲ့အချိန်မှာဟိုကနေကိုကတော့ရထားတယ်ကိုကကနောက်တလားနလားအတွင်းအေးချမ်းလာရင်မဲဆင်းကျွန်တော်ကောက်လိုက်ပါပါဒါလည်းခင်ဗျကခုနကျွန်တော်ရှင်းပြပေးသားမဲဆင်းဆိုတာရွေးကောက်ပွဲကျင်းပမှာခုနကစောက်ထဲကပုံမှန်ယူတော့ကပ်ပစ်လိုက်တာလာကြည့်ပြီးဒါမဲစင်းပြစ်သွားတယ်ရေကောက်ပွဲနေကြလာမဲပေးယူမှာပဲဒါကြောင့်ကိုကအေးသွားလို့ရှိရင်ရေကောက်ပွဲဖြစ်နေတယ်မအေးချမ်းဘူးရေကောက်ပွဲဖြစ်နေဘူးသို့ဆိုလည်းဝါမှာတော့ဖြစ်ဖို့အခြေအနေနည်းနည်းခင်းပါလေနော်အဲ့တော့ကျွန်တော်တို့ကဟလာရေကောက်ပွဲမှာတဘာဝဘေးရန်လည်းကောင်းနေမီအရန်နိုင်လည်းကောင်းလွတ်တရားမဲ့ရေကောက်ပွဲမရှိဘူးဆိုစုဆိုင်ထားပါကြောင့်ဒါကြောင့်စုဆိုင်လာပါသို့ဆိုလည်းဖြစ်နိုင်တဲ့အတိုင်းပဲဖြစ်နိုင်တဲ့အခြေအနေပေါ်မူတည်တော့မြို့နယ်တွေဟာပြည်သူလွှတ်တော်တွေအမျိုးသားလွှတ်တော်တွေတိုင်းပြည်သားတွေနဲ့ပြည်နယ်လွှတ်တော်တွေကိုယ်စားလှယ်ရွေးချယ်နေအောင်ကျွန်တော်ဆောင်ရွက်သွားမှာပ
ါအခုရက်ပိုင်းအတွင်းထုတ်ပြန်တဲ့အခြေခံမဲစင်းတွေမှာမဲစင်းတချို့တိတိတသားမှားယွင်းနေတာမဲပေးခွင့်ရှိသူတွေလွဲမှားစွာထုတ်ပြန်ထားတာတွေကိုပြည်သူတွေကြားမှာဝေဖန်နေကြတော့ပါဒါ့အပြင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့လည်းရွေးကောက်ပွဲကော်မရှင်ရဲ့စည်းင်းစရာတွေဟာ30ရာခိုင်နှုန်းကနေ80ရာခိုင်နှုန်းအထိအချက်လက်တွေမှားယွင်းနေတယ်ဆိုတဲ့အချက်အပါအဝင်မဲစင်းမှားယွင်းမှုများပါဝင်တဲ့အိတ်ဖွင့်ပေးစာကိုရွေးကောက်ပွဲကော်မရှင်ထံဂျွန်လ3ရက်နေ့နေစွမ်းနဲ့ပြေပို့ထောက်ပြဝေဖန်ထားပါတယ်။လက်ရှိနိုင်ငံရေးအခြေအနေတည်ငြိမ်နေတာကြောင့်လာမယ့်ရွေးကောက်ပွဲကိုဥပဒေအတိုင်းမဖြစ်မနေကျင်းပပေးသွားမယ်လို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကသတင်းမီဒီယာတွေရှိမှဂရုပြုပြောဆိုသွားပါတယ်ခင်ဗျာ။